အာဆီယံထိပ်သီးအစည်းအဝေးမှာတော့မြန်မာပြည်ဖြည့်ရှင်းဖို့ဆုံးဖြတ်ခဲ့တာကိုစစ်ကောင်စီကကန့်ကွက်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့43ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးပြီးထုတ်ပြန်တဲ့အာဆီယံခေါင်းဆောင်တွေရဲ့ပြန်လည်သုံးသပ်ချက်နဲ့ဆုံးဖြတ်ချက်တွေကိုကန့်ကွက်ကြောင်းစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကစက်တင်ဘာ9ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။လက်ရှိအာဆီယံလက်ကျဥက္ကဋ္ဌအင်ဒိုနီးရှားကမြန်မာနိုင်ငံအကြောင်းဆွေးနွေးခဲ့ပေမဲ့မြန်မာနိုင်ငံရဲ့အမြင်နဲ့ယက်တီချက်ကိုထည့်သွင်းမဖော်ပြပဲလစ်လျူရှုခဲ့ကြောင်းလည်းဒီထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဆီယံအခြေခံမူတွေကိုအတိအကျလိုက်လာပြီးအဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့ပြည်တွင်းရေးကိုတခြားတစ်နိုင်ငံကဝင်မဆက်တာမလုပ်ဖို့လဲစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကသတိပေးခဲ့ပါသေးတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကိုဘလို့ကင်တွယ်ဖြစ်ရှင်းမလဲဆိုတဲ့အပေါ်အာဆီယံဖွဲ့ဝင်နေကြအခက်ကြုံနေရချိန်မှာပဲ2026ခုနှစ်မှာအာဆီယံလက်ကျဥက္ကဋ္ဌတာဝန်ယူရမယ်မြန်မာနိုင်ငံနေရာမှာဖိလစ်ပိုင်နိုင်ငံကအစားထိုးတာဝန်ယူဖို့အသင့်ရှိကြောင်းလဲဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကမနေ့ကပြောခဲ့ပါသေးတယ်မြန်မာနိုင်ငံဆိုင်ရာဘုံသဘောတူချက်9ရက်အကောင့်ထဲဖော်မှုပြန်လည်သုံးသပ်ပြီးနိုင်ငံအခြေအနေတိုးတက်မှုမရှိတဲ့အပေါ်ဝေဖန်ပြောဆိုနေချိန်မှာ2026ခုနှစ်အတွက်အလက်ကျဥက္ကဋ္ဌတာဝန်မြန်မာနိုင်ငံကိုပေးရမှာမဟုတ်ဘူးဆိုတဲ့သတင်းထွက်ပေါ်လာတာပါစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်းမြန်မာနိုင်ငံကအထွေထွေရွက်ကောက်ပွဲကျင်းပရေးပြင်ဆင်ရာတွေအပါအဝင်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ဦးစားပေးလှုပ်ဆောင်စရာတွေရှိသေးတာကြောင့်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူရမယ်ဆိုရင်အနောက်ရှက်တွေအများကြီးရှိလာနိုင်တာမို့အသိမဖြစ်သေးဘူးလို့လည်း VOA ကိုပြောခဲ့ပါတယ်ခင်ဗျာ